ကြည့်တော်ရှင်ဆရာတော်ရှင်ဒီမြတ်ကြီးဖျံယနေ့ညသာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တပေါင်းလာဇန်တရက်ခရစ်နှစ်2022ခုနှစ်မလ2ရက်ပုဒ္ဓဟူးနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောမိခင်ကြီးဒေါ်စောကျွဲနှင့်သမီးဒေါက်တာထွေးထွေးစိန်မိသားစုမိဘများကိုမှုထား၍ဒေါက်တာဝင်းနိုင်ဒေါ်ဝေဝေအေးမိသားစုမှဒေါ်ဝေဝေအေး83နှစ်ပြည့်မွေးနေ့အထိမ်းအမှတ်မိသားစုဝဲလွန်သူကျေးဇူးရှင်မိခင်ကြီးတော်မြတ်တန်ခုနလပြည့်အားရည်စူး၍တမီးဒေါက်တာဖြူဖြူလက်ကျွယ်မိသားစုကလေးမျိုးနှင့်ဦးသိန်းဝင်းဒေါ်ခင်တန်းမမီမီဤမွေးနေ့မိသားစုတို့မှစူပေါင်းစင်ကျင်းပပြုလုပ်အပ်သောအွန်လိုင်းဓမ္မသမင်နှင့်ဆက်လျင်ကျေးဇူးတော်ရှင်ပမောက်ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားပြေတော်ခြေတော်ဆောင်ဦးခိုက်၍ယုံသေးစွာရှောက်တာအပ်ပါသည်ဖျား
သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တပေါင်းလဇန်တရက်2022ခုနှစ်မလ2ရက်ဗုဒ္ဓဟူးနေ့၌အွန်လိုင်းမှဟောကြားအပ်သောသံဃာနှင့်နိဗ္ဗာန်အပိုင်း10နှစ်တရားဒေသနာတော်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရအတွက်ဝိပဿနာတရားကြိုးစားအထုတ်တဲ့အခါမှာဝိပဿနာဉာဏ်နဲ့ဆင်းစင်တက်လာပြီးနိမလမ်းမှန်နဲ့ကြိုးစားအထုတ်တဲ့ပฏิဝရဉာဏတတနာဝိသုဒ္ဓိဆိုတဲ့လမ်းမှန်ပေါ်ရောက်သွားတော့ကြိုးစားအထုတ်တဲ့အခါမှာနောက်ဆုံးအဆင့်အနေနဲ့ဘာဉာဏ်ဤဖြစ်လာတော့ဆိုတော့မောစီတုကမြတာညာပဋိသင်္ခာညာသင်္ခါရုပ္ပခညာလို့ဆိုရဒီညာ3မျိုးဟာသဘာဝအဖြစ်ခတ်ဆက်နေတူတဲ့ဒီညာ3မျိုးဟာဝိပဿနာညာထဲမှာအမြင့်ဆုံးအနေနဲ့ရောက်ပြီးတော့လာတယ်တစ်ခုနဲ့တစ်ခုဟာကွင်းဆက်ပဲသင်္ခါရတရားတွေရဲ့အပြစ်ကိုရှုမြင်လာတဲ့ပုဂ္ဂိုလ်ဟာနိဗ္ဗိဒဉာဏ်လို့နိဗ္ဗိဒဉာဏ်နဲ့ညီငွေတဲ့စိတ်တွေပေါ်လာတယ်ညီငွေတဲ့စိတ်တွေပေါ်လာတော့ဤသည့်သင်္ခါရပေါ်မှစိတ်ဟာတွေ့တာမှုတွေမရှိကြတော့သင်္ခါရတွေပေါ်မှစိတ်ပြည့်ညီငွေလာပြတ်တမှုကအလိုလျောက်ပြတ်သွားတယ်လို့ဒီလိုပြောပါနေဝိရဉ္ဇနဲ့ညီငွေတယ်ဆိုကြတဲ့သင်္ခါရတွေပေါ်မှာဒီပြတ်တမှုကလုံးဝပြတ်သွားတော့ပြတ်တမှုလုံးဝပြတ်သွားတဲ့အခါမှာဘာဖြစ်လာတော့ဆိုဒီသင်္ခါရတရားတွေကလွတ်ချင်သွားတယ်ဒီနေရာမှာမုံစီတုကမြတာနဲ့မုံစီတုကမြတာလို့စလုံးမောင်းနှစ်ခုရှိတာလေးကိုသတိထားကြည့်။စလုံးနှလုံးစင်းနဲ့မုတ်စီတုကမြတာဆိုရင်မုတ်စီတုဆိုတာမုတ်စီတုံသင်္ခါရတွေကလွတ်မြောက်ဖို့အတွက်ကမြတာဆိုတာဆန္ဒရှိတာ။စိတ်ပြည့်ညီငွေ့စရာကောင်းတဲ့သင်္ခါရတွေကလွတ်ချင်လာတယ်။အဲ့ဒီသင်္ခါရတွေကလွတ်ချင်လာတဲ့စိတ်ဆန္ဒနဲ့ရှင်နဲ့အတိညာဉ်ကိုမောစီတုကမြတာညာလို့ခေါ်တယ်။တခါမောစီတုကမြတာလို့ညာနဲ့စာလုံးနဲ့ဆင့်ပြီးတော့ရေးတဲ့ပါဠိလည်းရှိတယ်။တရေရေးအပြင်ပြောမှဆိုရင်မောစီတုဆိုရင်လွတ်ချင်တဲ့ဆိုတဲ့အဓိပ္ပာယ်။လွတ်တာရဲ့လွတ်တာရဲ့အဓိပ္ပာယ်ကတစ်ခုကွဲပြားခြားနားတယ်ပေါ့။အော်ဒါကြတော့ဟာထိုးတန်ပါပုံစီတုစွာလွတ်လိုက်ခြင်း ਨੇ ရီဒီဖ်လောက်တာထောင်ကနေလွတ်လိုက်တယ်ဆိုတော့ထောင်ကနေလွတ်သွားတာသူကသူလွတ်တာအတရားကနေလွတ်လိုက်တာကြတော့လွတ်တယ်လို့ခေါ်တယ်လွတ်တယ်လွတ်တယ်အတိပ္ပယ်မျိုးကွဲတယ်ပေါ့လွတ်တာကသူကသူအဲ့ဒါလိုပဲဗမာစကားမှာပထမကရာနဲ့ဒုတိယကရာကွဲပြားခြားနားလာနေတွေကိုသတိထားကြည့်ဦးလို့တယ် ဥပမာမယ်ပကံခွဲရောက်တို့ပါလို့ကွဲတယ်ဆိုတာမတော်တဆကြကွဲတာခွဲတယ်ဆိုတာတပင်ခွဲပြစ်တာနော်ပယောကပါတာနဲ့ပဲပါတာကွဲတာနဲ့ခွဲတာကွာတယ်ကြတာနဲ့ချတာစံဝဲဖြေလို့မဖြေနိုင်လို့ကြတာကကြတာအဲစံဝဲခိုးဖြေလို့ဖဲဒုက္ခရကြတော့ချတယ်လို့ခေါ်တယ်နော်ကြတာနဲ့ချတာမတူဘူးကွဲတာနဲ့ခွဲတာမတူဘူးလွတ်တာနဲ့လွတ်တာမတူဘူးလို့ဒီလိုမှလွတ်တယ်ဆိုတာသင်္ခါရတရားတွေကလွတ်မြောက်ခြင်းနဲ့ဆိုတဲ့သန္ဓေကဒါတဘာဝလေးရတာလွတ်မြောက်လွတ်တယ်လို့ဆိုတာကကိုယ်ဆုပ်ကင်ထားတဲ့အရာတစ်ခုကိုလက်လွတ်လိုက်တယ်အဲ့ဒါကြတော့လွတ်တယ်ဆိုတဲ့အဓိပ္ပာယ်နဲ့ကြတော့ဘုသိတုကမြတာလွတ်ချင်တဲ့ဆန္ဒရှိသင်္ခါရတရားတွေကိုဆုပ်ကင်မထားကြတော့ဘူးတိယုတ်တိနန္ဒီကိုဆုပ်ကင်မထားကြတော့ဘူးတွေ့တာမထားကြတော့ဘူးလွတ်လိုက်ချင်တယ်ဆိုလို့ရှိရင်တော့ဘုသိတုကမြတာလို့တို့တို့ဆိုလို့ရပေါ့နော်အဲ့ဒါကလုံးနှလုံးရဲ့ကွဲပြားချက်ခြားနာချက်ကအဲ့ဒါလို့လေအဲ့တော့ဒီမှာအဓိပ္ပာယ်ဖော်တာတော့ဒီနိဗ္ဗာန်ဉာဏ်နဲ့သင်္ခါရတရားတွေကိုရှုမှတ်လိုက်တဲ့အခါမှာညီငွေတဲ့စိတ်တွေပို့ပြီးတော့ပေါ်လာတယ်ပေါ်လာသည့်အတွက်ကြောင့်ဘယ်သင်္ခါရကိုပေါ်မှတွေ့တာမှုကမရှိတော့တွေ့တာတဲ့စိတ်တွေလုံးဝပြတ်သွားတယ်ပြတ်သွားတဲ့အခါမှာပြတ်သွားတာနဲ့တပြိုင်နီးသင်္ခါရတရားတွေကလွတ်ချင်တဲ့စိတ်ပေါ်လာတယ်လွတ်ချင်တဲ့ဆန္ဒအဲ့ဒီလွတ်ချင်တဲ့ဆန္ဒနဲ့ရှင်ပြီးတော့ဖြစ်တဲ့ဉာဏ်ကိုမုတ်စီတုကမြတ်တာဉာဏ်လို့ခေါ်တယ်အဲ့လွတ်ချင်ပြီဆိုလို့ရှိရင်တော့သူကဘယ်လိုလွတ်ချင်တာတော့ဆိုရင်ဥပမာတစ်ခုပြောပါဆိုရင်မြုံထဲမှာမိထားတဲ့ငါးတကောင်ထွက်ပေါက်ရှာနေမှာပဲလीပိုက်ကုန်နဲ့ပိုက်ကုန်နဲ့မိထားတဲ့ငါးလည်းပဲထပ်ပေါက်ရှာနေမှာပဲလွတ်ချင်တာခေါ်တယ်အဲ့ဒါဘယ်အနေထွက်ရမလဲဆိုတော့လွတ်ချင်တာ Now မွေးပါးစပ်တဲ့ရောင်းနေတဲ့ဖားရုံးနေတာပဲလေသူလည်းလွတ်ချင်တာလွတ်ချင်လောင်ကြိုင်တွေကငှက်လွတ်ချင်တယ်ပေါက်ရှာနေဘယ်လိုလို့ရမလဲလို့ပေါက်ရှာအဲ့ဒီလိုသင်္ခါရတွေကနေပြီးတော့လွတ်ချင်တယ်ဆန္ဒတွေပြင်းပြတဲ့အသိညာအဲ့ဒီစိတ်တွေဖြစ်လာတာကိုမောဇိတုကမြတ်တာညာလို့ခေါ်တယ်အဲ့ဒါမဖြစ်ပဲနဲ့ဘယ်လိုလုပ်ပြီးတော့နိဗ္ဗာန်ဆိုရနိုင်မလို့ရနိုင်ဘူးကိုယ်ကမှသင်္ခါရတွေပျော်နေတာဟုတ်စားပဲသင်္ခါရတွေပျော်နေတဲ့ပုဂ္ဂိုလ်တယောက်ဟာဘယ်လိုနည်းနဲ့မှဒီသင်္ခါရတွေကိုလက်လွတ်မှလည်းမဟုတ်ဘူးလက်လွတ်ချင်တာလည်းမဟုတ်ဘူးလုံးမြောက်ချင်တာလည်းမဟုတ်ဘူးသင်္ခါရတွေနဲ့ကင်းကွာသွားတာလည်းမလို့လားဘူးအဲ့တော့နိဗ္ဗာန်ဆိုတဲ့သဘောတရားဟာသင်္ခါရတွေလက်လွတ်နိုင်မှဖြစ်တာဟုတ်ဟိုတနေ့ကဟောခဲ့သလိုဘယတုပ္ပဌာနဉာဏ်နဲ့သင်္ခါရတွေကိုကြောက်เสียရလို့မြင်လာလို့ရှိရင်သင်္ခါရတွေဟာအနိယမကင်းဘူးလို့မြင်လာတဲ့အခါမှာအနိယကင်းတဲ့နိဗ္ဗာန်ကိုတစေတစောင်းသိလာတယ်။ဒါကအနိယရှိတယ်ဟိုဘက်ကအနိယမရှိဘူးဆိုတာ။အဲ့တော့နိဗ္ဗာန်ကိုအဲ့ဒီကလေးကစိတ်ဝင်စားမှုရှိလာတယ်။အဲ့ဒီကနေတဆင့်တက်လာတဲ့အခါကျတော့သင်္ခါရတရားတွေပေါ်မှာညှိဝေးလာတဲ့ပုဂ္ဂိုလ်တယောက်ဟာဒီသင်္ခါရတွေကိုဆုပ်ကင်မထားကြတော့လက်လွတ်ချင်တယ်ဆုပ်ကင်နေဆိုတာတဏှာနဲ့ငါငါဆိုရဲအတွေးနဲ့ဆုပ်ကင်ထားတာမျိုးမလုပ်လွတ်ချင်တယ်လွတ်သင်္ခါရတရားတွေကလွတ်ချင်တယ်အဲ့ဒါကိုဝိသုဒ္ဓိမေမှာညည်ထားတာနိဗ္ဗိဒညာနေနနိဗ္ဗိဒတ္တတာနိဗ္ဗိဒညာနဲ့သင်္ခါရတွေပေါ်မှာစိတ်ပြည့်ညီးငွေ့တဲ့ပုဂ္ဂိုလ်တယောက်ဟာဧကသင်္ခါရေပိစိတ်တံနသစ္စတိအ ဘယ်လိုသင်္ခါရမျိုးပေါ်မှာစိတ်ရတွေ့တာမရှိဘူးတဲ့သင်္ခါရကတ္တမုစိတုကာမဟောတိလွတ်လွတ်တဲ့စိတ်ရှိလာတယ်သင်္ခါရတွေကလွတ်ချင်တဲ့စိတ်ရှိတယ်ဥပမာမြုပ်မိထားတဲ့ငါဘွေရဲ့ပါးစပ်ထဲမှာရောက်နေတဲ့ဖားလောင်ကြိုင်ထဲကငှက်ထောင်ထဲကလူသားသူတို့ဟာလွတ်ဖို့ပဲကြိုးစားတယ်လွတ်ချင်တယ်ဆိုဖြစ်လာတယ်အဲ့လိုဖြစ်လာတော့သဘသင်္ခါရေသူဝိကတလယတသဘသင်္ခါရကတမုစိတုကမ္မတမောစိတုကမြတ်တာညာနာဟောတိတဲ့အဲ့ဒီလိုလွတ်ချင်လာတဲ့သန္တာတွေနဲ့ရှင်တွဲလာတဲ့လွတ်မှကောင်းမယ်ဆိုတဲ့အသိဉာဏ်လည်းပဲဉာဏ်ဖြစ်ပေါ်လာတယ်ဒါဝိပဿနာဉာဏ်တစ်ခုပဲနော်မောစိတုကမြတ်တာညာဆိုတာဟုတ်ပြီမောစိတုကမြတ်တာညာဖြစ်လာတဲ့အခါကျတော့လွတ်ချင်တယ်ဆိုလို့ရှိရင်လူတိုင်းလူတိုင်းဟာထောင်ကနေလွတ်ချင်တယ်လွတ်မြောက်ချင်တယ်ဆိုရင်ထောင်ကဘယ်ဘောက်ကနေထွက်ရမလဲထောင်ကိုဘယ်လိုကနေပြီးတော့ကျော်လို့ရမလဲဆိုတာသူလမ်းစာရှာမှာပဲလေသူလွတ်ချင်တဲ့နေရာကသူထွက်ပေါက်လိုက်ရှာမှာအဲ့ဒါလိုပဲသင်္ခါရတရားတွေကလွတ်မြောက်ချင်တဲ့ပုဂ္ဂိုလ်ဟာလွတ်ရလွတ်ကြောင်းဤလမ်းကိုရှာကြံလာတဲ့ပဋိသင်္ခာညာဆိုတာဖြစ်လာတယ်ပဋိသင်္ခာဆိုတာပြန်လေးစဉ်းစားဆင်ခြင်တဲ့အသိဉာဏ်ကိုပဋိသင်္ခာလို့ခေါ်တယ်ပြန်လေသုံးသက်လာတယ်ထောင်ကလွတ်ချင်ရင်ထောင်ရဲ့လွတ်ထွက်ပေါက်ကိုလိုက်ရှာကြည့်တယ်နော်မြုပ်နေပြီးတဲ့ငါကလည်းဘယ်နာကလွတ်နိုင်တယ်လဲဆိုတာသူလိုက်ရှာတယ်အဲ့ဒါလိုပဲတဲ့ဒီပုဂ္ဂိုလ်ဟာလည်းပဲယောဂီပုဂ္ဂိုလ်ဟာလည်းသင်္ခါရခတ်သိင်းကလွတ်မြောက်ဖို့အတွက်အဲ့ဒီသင်္ခါရတွေကိုလွတ်ရလွတ်ကြောင်းရှာတဲ့အခါမှာအနိစ္စဒုက္ခအနတ္တဆိုတဲ့ရှုထောင့်တဲ့သင်္ခါရတွေကိုပြန်ပြီးတော့သုံးသပ်တယ်ထောင်ကလွတ်ချင်ရင်ထောင်ရဲ့အနေအထားကိုပြန်စဉ်းစားသလိုပဲသင်္ခါရကလွတ်ချင်တဲ့အခါသင်္ခါရတွေရဲ့အနေအထားကိုပြန်စဉ်းစားတာဒါတဘာဝပဲလေပြန်စဉ်းစားအဲ့ဒီသင်္ခါရတရားတွေရဲ့တဘာဝအနေထားကိုပြန်စဉ်းစားတဲ့ဉာဏ်ကိုပဋိသင်္ခါဉာဏ်လို့ခေါ်တယ်အဲ့တော့မောစိတုကမြတ်တဉာဏ်ဖြစ်တယ်လို့ပဋိသင်္ခါဉာဏ်လည်းဖြစ်လာတယ်ဒါလေးတွေကအခိုက်အတန့်ဖြစ်တာဖြစ်လို့အဝဋ္ဌဉာဏ်လို့ခေါ်တယ်အသိဉာဏ်လေးတွေကတိုးတိုးလာတာပေါ့နော်ပဋိသင်္ခါဉာဏ်ဆိုဖြစ်လာအဲ့တော့ပေါလုပြန်ပြီးတော့ဆင်ញင်သုံးတတ်တာတော့ဆိုမုစနုပါယဒသနထံဘယ်လိုလို့ရင်လွတ်နိုင်တယ်လဲဆိုရလွတ်ရနီလန်းကိုရှာကြံမှုအတွက်သင်္ခါရတရားတွေကိုပဲပြန်ပြီးတော့ရှုမှတ်လာတယ်ဒါပဋိသင်္ခါညံ့ဖြစ်အဲ့လိုရှုမှတ်လာတဲ့အခါမုစိတုကမြတ်တဉာဏ်အနေပြီးတော့ဒီပဋိသင်္ခါညာဆိုတာဖြစ်လာပြန်လွတ်ချင်တယ်လွတ်ချင်တော့ထွက်ပေါက်ရှာတယ်ထပ်ပေါက်ရှာတာကပဋိသင်္ခာညာနော်အဲ့တော့ထပ်ပေါက်ရှာတဲ့အခါမှာသင်္ခါရတရားတွေကထွက်ချင်နေဆိုလို့ရှိရင်သင်္ခါရတရားတွေရဲ့အပြစ်ကိုပဲပြန်ကြည့်ရမှာသူ့ရဲ့အားနည်းချက်ဘာတွေရှိတယ်ဒီသင်္ခါရတရားတွေရဲ့အပြစ်အနာစာကိုပြန်ပြီးတော့ကြည့်ရတာဒါသဘာဝပဲနော်အဲ့လိုပြန်ပြီးတော့ဆင်ញင်သုံးသတ်တာဟာဘယ်လောက်ထိသေချာသွားတော့ဆိုတော့ဒီပရိသင်္ခာညာနဲ့သင်္ခါရတရားတွေကိုပြန်ပြီးအနိစ္စဒုက္ခအနတ္တဆိုရရင်းနဲ့ပြန်ပြီးတော့ဆင်ញင်သုံးသပ်လိုက်တဲ့အခါမှာဘယ်တော့မှအနိစ္စဆိုတဲ့အနေထားနဲ့သူ့တဏ္ဍာမှာဖြစ်လာမှာမဟုတ်ဘူးသင်္ခါရတရားတွေဟာဘယ်တော့မှသူ့အနေနဲ့အနိစ္စအနေနဲ့တွေ့တော့မှာမဟုတ်ဘူးဒုက္ခအနေနဲ့လည်းဘယ်တော့မှမြင်တော့မှာမဟုတ်ဘူးတုပ္ပဆိုရဲတင့်တယ်လှပတဲ့အနေထားနဲ့လည်းဘယ်တော့မှမြင်မှာမဟုတ်ဘူးအတ္တလို့ခေါ်တဲ့ကုလိုတိုင်းဖြစ်တဲ့ဆိုတဲ့အနေထားနဲ့လည်းဘယ်တော့မှမြင်မှာမဟုတ်ဘူးပို့ပြီးတော့သိချာတယ် နိစ္စဒုက္ခအနတ္တရှုတာဟာသမသရဉာဏ်တို့ဥရိယပြဉာဏ်တို့အောက်ပိုင်းဉာဏ်တွေရှုရတဲ့ပို့ပြီးတော့ဒီပဋိသင်္ခာဉာဏ်ကပြန်ပြီးတော့အသေးစိတ်ထောင်ကလွတ်ချင်တဲ့ဟာထောင်ရဲ့ထွက်ပေါက်ထောင်ရဲ့အားနေချက်ထောင်ရဲ့လက်ဟာချက်တွေကိုကြည့်ပြီးတော့ထွက်ဖို့ကြိုးစားသလိုပဲလွတ်မြောက်အောင်လုပ်ဖို့ကြိုးစားသလိုပဲအဲ့ဒါလို့ပြန်ပြီးတော့ဆင်ញင်သုံးသတ္တာကိုပဋိသင်္ခာဉာဏ်လို့ခေါ်တယ်အဲ့ဒီပရိသင်္ခဉာဏ်မှာဥစားပေးရပါဥစားပေးပြီးတော့သူရှုမှတ်လာတော့သင်္ခါရတရားတွေရဲ့၃ညသဘောကိုသူရှုလာတယ်အဓိကထားပြီးတော့ရှုလာပရိသင်္ခဉာဏ်နဲ့သင်္ခါရတရားတွေဟာအလုံးဟာငါဆိုတာငါဆိုတာအတ္တလို့လူတွေကထင်ကြတယ်ဗမာလူကြတော့ဟိုငါလို့ပြောရပုံနော်တော့ဒီနေ့ပြောမယ်ဆိုရင်ဒီအတ္တဆိုတဲ့စကားလုံးကအိန္ဒိယစကားလုံးပဲအတ္တဆိုတာဗမာရိအနေနဲ့တော့ဘယ်လိုပြောရမလို့ဆိုရင်ဝိညာဉ်ကောင်ပေါ့လူတွေရဲ့လူတွေမှသိရင်ဝိညာဉ်ကောင်ကနေပြီးတော့ထွက်သွားတယ်လို့ထင်ကြတာနော်သူတန်တမှာအဲတွေးတော်တတ်တယ်ကြံစည်တတ်တယ်ခံစားတတ်တယ်ဆိုတော့ဝိညာဉ်ကောင်ရှိတယ်လို့ဒီလိုထင်ကြတာလက်ပြကောင်ရှိတယ်လို့ထင်ကြတာလေပြဆင်းသွားတယ်လို့ဝိညာဉ်ထွက်သွားတယ်လို့ဒီလိုတွေးကြတာလေအဲ့ဒီအတွေးနဲ့ဟာပြောတာအတ္တငါဆိုတာအဲ့ဒါကိုဆိုလို့ရပေါ့အဟံလို့လည်းသုံးတယ်မမလို့လည်းသုံးတယ်တမန်ပြောတဲ့ငါဟာလို့ပြောတာတမန်စကားအနေနဲ့ပြောတာလည်းရှိတယ်စကားအနေနဲ့ပြောတာစကားအနေနဲ့ကတော့ယဟန္တာတွေလည်းဒီတိုင်းပဲပြောတယ်ငါလုတ်တယ်ဒါငါသပိဒါငါသင်္ကန်းစသဖြင့်လူတွေပြောတာပဲဒါပေမဲ့အစွဲလမ်းနဲ့ပြောတာမဟုတ်ဒီငါဆိုတဲ့အတွေးဟာဒိဋ္ဌိရဲ့အတွေးသာဖြစ်တယ်အဲ့တော့အိန္ဒိယစကားလုံးနဲ့ပြောမယ်ဆိုရင်အတ္တဆိုတဲ့အတွေးအတ္တနိယဆိုတဲ့အတွေးငါနဲ့ငါဥစ္စာအတ္တနဲ့အတ္တနိယနောက်မဟာနဲ့မမနော်အဟာနဲ့မမငါဆိုတာရှိရင်ငါပိုင်နာဆိုတာလည်းရှိလားငါကာပိုင်နာရှိရင်ငါဆိုတာလည်းရှိလားအဲ့တော့ငါမမရှိရင်ငါပိုင်နေဆိုတာဘယ်လိုလုပ်ရှိမလဲအဲ့တော့ဒီယုတ်တိနန်တွေကိုငါလို့ထင်မှတ်လာတာကိုအတ္တကိုရည်ရည်ဆူပြီးတော့ပြောရတာဖြစ်တယ်ပေါ့အဲ့တော့သုံးညလို့ဆိုတာဟာရုပ်နာဟာယုတ်နာအနေနဲ့တော့ရှိတယ်ဖြစ်တယ်သို့သောအဲ့ဒီယုံနဲ့နဲ့မှာကိုထင်းနေတဲ့ငါဆိုတာမရှိဘူးငါဆိုတာမရှိဘူးသို့မဟုတ်ကိုထင်းနေတဲ့အတ္တဆိုတာမရှိဘူးကိုပိုင်နေဆိုတဲ့အတ္တနိယဆိုတာမရှိဘူးလို့သူဆိုလို့ရပေါ့နော်အဲ့ဒါကိုဗမာလူပြောတော့ငါငါလို့ပြောအတ္တနဲ့အတ္တနိယဆိုတာမရှိဘူးဒီငါငါဆိုတာနေ့စဉ်စကားပြောတဲ့အနေနဲ့ပြောတဲ့ဟာမဟုတ်ဘူးနော်အဲ့ဒါလေးကိုတော့တတိထားဖို့လိုတယ်ပေါ့လူရဲ့ခန္ဓာကိုယ်ထဲမှာဒီဘဝအသေးလို့ရှိရင်နောက်ဘဝဖြစ်တယ်ဆိုတာအေးကိုဘုရဘသာပဲဖြစ်ပြင်မလို့ပမာရိယာဆွဲလန်းလေးရှိတယ်လေနောက်ဘဝသွားဝင်စားတယ်ဆိုဘသူကဝင်စားတာဒီဘဝရောသေတော့ဘသူကထွက်သွားတာနော်သေသွားတယ်ဆိုတဲ့အချိန်လူတွေရဲ့ဆွဲလန်းကတော့ဝိညာဉ်ကောင်လို့ပြောတယ်။သိရင်ဝိညာဉ်ကထွက်သွားတယ်။ထွက်သွားပြီးနောက်ခန္ဓာတစ်ခုတည်းဝင်စားတယ်ဆိုတာအဲ့ဒီဝိညာဉ်ကောင်ဆိုတာအတ္တကိုပြောတာပဲ။အဲ့ဒီအတွေးကမရှိဘူးလို့ဆိုလို့ရပေါ့။ဘယ်လိုပဲပြောပြောအတ္တလို့ပဲပြောပြောငါလို့ပဲပြောပြောအဲ့ဒါတကယ်ရှိတဲ့အရာမဟုတ်ဘူး။ကိုယ့်ရဲ့အထင်မြတ်တာဖြစ်တယ်လို့ဆိုလို့။အဲ့ဒီငါဆိုတာနဲ့ငါဟာဆိုတာနှစ်ခုမရှိတာအဲ့ဒီနှစ်ခုစိတ်သုံးနေတာကိုသုံးညလို့ခေါ်တယ်။သုံးညဆိုတာ0ပဲလေဘာမှမရှိဘူး။ဟောဝဲအိမ်ထဲမှာလူမရှိလို့ရှင်သုံးညခေဟာပဲ။ဘယ်သူမှမနေသုံးညခေဟာပဲ။အဲ့တော့လူတွေရဲ့တဏ္ဍာမရှိတဲ့ယုတ်တွေနန်တွေထဲမှာအတ္တမရှိရင်ဒါသုံးညပဲသူက။သူဆိုလိုတာပေါ့သုံးညကျုံနံကတော့ရှိတယ်ကိုထင်တာကမရှိတာအဲ့လိုဆိုလိုတယ်ပေါ့နော်အဲ့တော့ပဋိသင်္ခာဉာဏ်နဲ့ သင်္ခါရတရားတွေရဲ့၃ညသဘောကိုရှုမြင်သုံးသပ်လာတယ်။အဲ၃ညကိုရှုတဲ့အခါမှာအာလုံးခြုံပြီးတော့သင်္ခါရအာလုံးဟာ၃ညပဲလို့မြင်တာရှိတယ်။နောက်တစ်ခုကနှစ်ပိုင်းခွဲပြီးတော့၃ညကိုစဉ်းစားတာရှိတယ်။အဲ့ဒါကိုဒွိကောတိက၃ညတာလို့ခေါ်တယ်။ဒွိကောတိကစာကောတိစာအစုနှစ်ပိုင်းနှစ်ပိုင်းခွဲပြီးတော့၃ညဖြစ်နေပုံကိုကြည့်တာဘာလို့ဆိုရင်ထိုသဏ္ဍာန်မှာရှိတဲ့ယုတ်တိဏ္ဏနေဟာ၃ညအတ္တိဏဝါအတ္တနိယိဏဝါခန္ဓာကိုယ်မှာရှိတဲ့ယုတ်ဏ္ဏနေဟာကိုထင်တဲ့အတ္တဆိုတာမရှိဘူးအတ္တနိယဆိုတာမရှိဘူးဒါစက္ခု၃ညအတ္တိဏဝါအတ္တနိယိဏဝါမျက်စိဆိုတဲ့ဟာတော့ I is empty ပေါ့ဘာမှမရှိဘူး I is empty ဘာတွေ empty တုံးဆိုလို့ရှိရင် S I am my property ပေါ့နော်ငါဆိုတာမရှိဘူးငါဟာဆိုတာမရှိဘူးမျက်စိဆိုတာတော့ရှိတယ်မျက်စိပေါ်မှာငါလို့ထင်တဲ့အထင်နဲ့ရောက်နေတဲ့အရာမရှိဘူးဟောဒီလိုဆွလို့တယ်မျက်စိထဲမှာအတ္တဆိုတာမရှိဘူးအတ္တနိယဆိုတာမရှိဘူးဘာသာပြန်တော့ငါမရှိဘူးငါဟာမရှိဘူးငါနဲ့သက်ဆိုင်တာမရှိဘူးမျက်စိပဲရှိတယ်တဘာဝတရားတသက်တာရှိတယ်လို့ဆိုကုခန္ဓာကိုမှရှိသမျှယုတ်တိဏ္ဏနေဟာတဘာဝတရားတသက်ပဲငါထင်နေတဲ့ငါလို့ထင်တဲ့ဟာတခုမှမရှိဘူးငါဟာလို့ထင်တာလည်းတခုမှမရှိဘူးလို့ငါနဲ့ငါဟာဒီနှစ်ခုမရှိတာကိုကြည့်တာဒွိကောတိကသုံးနေတာလို့ခေါ်တယ်နော်ဘာလို့လို့ဆိုလို့ရှိရင်ငါမှမရှိရင်ငါဟာဘယ်လိုလုပ်ရှိမှာတခုနဲ့တခုကဆက်ဆက်နေတယ်ငါမရှိရင်ငါဟာမရှိပဲအဲ့တော့ငါမရှိဘဲနဲ့ငါဟာဆိုတော့ဘယ်လိုလုပ်မှာမရှိနိုင်နှစ်ခုကဆက်ဆက်နေအဲ့ဒါဒွိကောတိကသုံးညတာလို့ခေါ်တယ်အဲ့ဒါဟုတ်တခါလေးဘက်လေးထံကနေရှုတာရှိသေးတယ်အဲ့ဒီစကလုံးကတော့ဒီပါရိစာဘေးမှာတုံးထားတဲ့တကလုံးလေးပေါ့နော်အတိပ္ပယ်ကိုတော့ရှင်းပြပြမယ်သူကသူတုံးထားလိုက်ပုံလေးကဘယ်လိုတော့ဆိုနာဟံကွစနိကတ္တစီကိဉ္စနတတ္တမိနာသမမကွစနိကိတ္တမိရှိကိဉ္စနတတ္ထိတဲ့အဲ့ဒါသတ္တဂောဋိကတုံညတာလို့ခေါ်အဲ့တော့အဓိကထားပြောတာတော့အဟံနဲ့မမပဲဒီပဲနာဟံဆိုတာဒီအဟံဆိုတာဒီငါလို့ပြောတာမဟုတ်ဘူးခုနအတ္တကိုကိုယ်စားပြုထားတဲ့ငါအိုင်လို့ပြောတဲ့ငါနော်ကိုယ်စားပြုထားတဲ့ဟို reflex နာဟိုတည်းမဟုတ်စကားလုံးမဟုတ်ဘူးသူတရားကိုယ်ရည်ညွှန်းပြီးငါလို့ပြောတယ်လေအဲ့ဒါကိုပြောတာမဟုတ်အထင်ရောက်နေတဲ့ဆွဲလန်းမှုတစ်ခုကိုပြောပြနာဟံငါဆိုတဲ့အရာဟာနာဟံကွစနိဘယ်နေရာမှမရှိဘူးဘယ်တရားမှမလည်းမရှိဘူးဘယ်ချိန်မှလည်းမရှိဘူးဆိုငါဆိုတာဘယ်တော့မှမရှိဘူးလို့ပြောတာငါမရှိဘာရှိတော့ဆိုရုပ်နဲ့နာမည်ရှိတယ်လေငယ်ငယ်တုန်းကစကိုင်းတောင်ရုပ်ဝိပဿနာကျောင်းမှာကမ္မထာန်နေဆိုရတယ်ငယ်ငယ်တုန်းကတော့မသိဘူးပေါ့အရာကျက်ပြီးတော့နေတိုင်းပုံမှန်ကမ္မထံပွားရတယ်ဘာတွေပွားရတော့ဆိုငါမရှိယုံနန္တာရှိငါမရှိယုံနန္တာရှိယုံနန္တို့သည်အမြဲဖြစ်ပြ၍နေကုန်မှာတကားငါမရှိယုံနန္တာရှိဆိုငယ်ငယ်တုန်းကတည်းကဆိုးလာခဲ့ရတယ်ခဏခဏနော်ဆိုးလာခဲ့ရအဲ့ဒီသဘောကိုပြောတာယုံနန္တာမရှိတယ်အဲ့ယုံနန္တာမှာငါဆိုတာမရှိဘူးလို့ဆိုလို့တယ်အဲ့ဒါအတ္တမရှိတာကိုပြောဒီမြန်မာစကားကိုဗာလိစကားကိုမြန်မာလို့ပြန်လို့ရှိရင်လေနာဟံကွစနိအဟံဆိုတဲ့အရာဟာဘယ်မှမရှိဘူးအိုင်ဆိုတဲ့အရာဟာဘယ်နေရာမှမရှိဘူးလို့ဆိုလိုတယ်ပေါ့အိုင်လို့ထောက်ပြတဲ့အရာတကူပါလူတွေကပြောကြတယ်နေအိုင်တို့ယူတို့အိုင်ကိုယူကိုတွေပြောနေကြတယ်တကယ်တော့အိုင်ဆိုတာဘာလို့ပြောတာတော့ယူဆိုတာဘာလို့ပြောတာတော့ရုပ်နာမဲ့ရှိတယ်လို့ဆိုလိုတယ်ပေါ့နော် အဲ့ဒါစရုပ်ကောဋိကသုံးညတာဆို။ဟိုစကလုံးပြန်နာကနည်းနည်းရှုပ်ထွေးတယ်။သူကတခုမှတ်ဖို့ရတော့ငါမရှိဘူး ငါနဲ့ပတ်သက်သူမရှိဘူး။ तू မရှိဘူး तू နဲ့ပတ်သက်သူမရှိဘူး။နော်ငါမရှိသလိုငါဟာလည်း तू နဲ့မပတ်သက်ဘူး။နာမရှိသည့်အတွက်ကြောင့်ငါသည်သူနဲ့မပတ်သက်ဘူးသူမရှိသည့်အတွက်ကြောင့်သူကလည်းငါနဲ့မပတ်သက်ဘူးသုခောတိကသုံးရတာရှုပ်ထွေးသွားမယ်တဲ့နဲ့နာတယ်မှာဆိုလိုတာအဲ့ဒီအဓိပ္ပာယ်မျိုးပဲနော်နာဟံနမမနပရောနပရတငါမရှိဘူးငါဟာမရှိဘူးသူမရှိဘူးသူဟာမရှိဘူးအတူနဲ့ငါနဲ့ဘာမှပတ်သက်ဘူးသူဟာလည်းငါဟာမဟုတ်ဘူးငါလည်းသူဟာမဟုတ်ဘူးအပြန်အလှန်တုံ့ညဖြစ်နေတဲ့သဘောတရားကိုပြောဆက်ဆက်မှုမရှိတာတွေကိုပြောပြတာနော်နာဟံနမမနပရောနပရတငါဆိုလည်းမရှိဘူးငါဟာမရှိဘူးသူတော်ဘာဆိုလည်းမရှိဘူးသူတော်ရဲ့ဟာဆိုလည်းမရှိဘူးနော်ငါဆိုတာဘယ်မှမမရှိဘူးနော်ပဲလူမလည်းငါနဲ့ပတ်သက်တာမရှိဘူးအခြားသူရဲ့ငါဆိုတာလည်းမရှိဘူးငါရဲ့အခြားသူဆိုတာလည်းမရှိဘူးလို့အဲ့ဒီလို၄ဘက်၄ထံကနေပြီးတော့ညင်းဆိုထားတဲ့စတုတ်ကောဋိကသုံးညတာတဲ့အဲ့လိုရှုတယ်တော့ဘုရားဟောကြားတဲ့တရားတော်ဤထဲမှာအဲ့ဒီစတုတ်ကောဋိကသုံးညတာဆိုတာတုတ်တန်တချို့မှာပါတယ်ပေါ့နော်တုတ်တန်တချို့မှာပါวิปัตตนาชุบုံนี้ดิป่ะเออไอ้หลูตုံญะตบอโหตุติล่ะงาไม่ศีตุไม่ศีงาหาไม่ศีตุหาไม่ศีงาเนี่ยปัตตะเตตุไม่ศีตุเนี่ยปัตตะเตงาสร่าไม่ศีสออารมณ์ญินไปไล่สรุปก็ดิกาตုံญะดาดาเมไม่ศีอูสอศีล่ะบ่าร้องยุคเนนไม่ศีตบาวะเตียไม่ศีဒီလိုဆိုလိုတယ်ပေါ့နော်အဲ့ဒါကြောင့်မြတ်စွာဘုရားကဒီဉာဏ်ဖြစ်ပုံကိုရည်ရွယ်ပြီးတော့ပါရဟဏဒေသနာမှာဒီပါဝတိပုံနာကြီးရဲ့တပည့်ယသိတွေ36ယောက်ရှိတယ်အဲ့ဒါမဲ့မောဂရာဇဆိုတဲ့ယသိရဲ့အမေးကိုဖြေတဲ့အခါမှာဒီတုံညသဘောကိုမြတ်စွာဘုရားဖြေတာသုံးညတော့လောကံအဝိခတ်တုတဲ့သင်္ခါရလောကကြီးကိုမင်းသုံးညအနေနဲ့မြင်အောင်ရှုပါအလုံးကစိတ်သုံးနေတယ်တဘာဝတရားတက်တက်သာရှိတယ်လူတွေထင်းနေတဲ့အထင်အမြင်တွေမှန်တယ်ရတခုမှမရှိဘူးလို့လောကကြီးကိုမြင်အောင်ရှုပါဆိုတာဒီညာနဲ့ရှုဖို့ပြောတာပဲဒီပရိသင်္ခါညာရောက်ရင်သုံးညကိုကောင်းကောင်းမြင်ဘုန်းကြီးတို့တခါတော့ဟောတာတဲ့တုံညကဘာရဲ့တယုတ်ဆောင်မှုများဆိုတာဒီညာအကြောင်းပဲဟောတာတုံညကဘာရဲ့တယုတ်ဆောင်မှုအဲ့တော့ယုတ်ဒီနန္ဒီဝဲရှိတဲ့ဒီကိုထင်တဲ့ဟာတခုမှမရှိဘူးလို့ဆိုလို့တယ်တုံညတော့လောကံအဝိခတ်သူမောဂရာဇသရတတောမောဂရာဇဆိုတာသူ့နာမည်အဲတတိထားပြီးတော့တဲ့သင်္ခါရလောကကြီးကိုတုံညလို့မြင်အောင်ရှုပါတဲ့တုံညလို့မြင်အောင်ရှုနိုင်အတ္တနုဒိဋ္ဌိံဥဟိစ္စအတ္တဒိဋ္ဌိကိုမင်းဖယ်ရှားနိုင်ပါလိမ့်မယ်ငါဆိုတဲ့အထင်မင်းပျောက်သွားလိမ့်မယ်တုံညကိုမြင်အောင်ကြည့်ငါဆိုတဲ့ပျောက်လိမ့်မယ်မရှိဘူးဆိုတာသိလိမ့်မယ်အေဝံမစ္ဆုတရောတိယငါဆိုတဲ့အတွေ့ပျောက်သွားပြီဆိုရင်မင်းသေးမင်းကိုကြော်လွားနိုင်မှာဖြစ်တယ်။မသေးရနိဗ္ဗာန်ကိုသွားလို့ရပြီ။သေမင်းကိုကြော်လွားနိုင်တယ်။သေမင်းဆိုတာအစွဲပြူးပြူးကြီးနဲ့လာတာမှမဟုတ်တာ။နော်ကလေးတွေကိုပြောရတယ်မင်းတို့သေမင်းမြင်ဘူးလားဆိုမမြင်ဘူးတဲ့။မမြင်ဘူးရင်မှန်ထောင်ကြည့်လိုက်ကွာ။အဲကြမှာသေမင်းကမိကတ်တွေကိုလိမ့်ထားတာလေတို့။နော်တွေ့လိုက်မယ်။မှန်နေမှတွေ့တာအဲ့ဒါသေမင်းပဲမင်းသေမင်းကမင်းမှန်နေမှလာပြတော့ တခြားအလာရမမဟုတ်တာသေမင်းဆိုတာခန္ဓာ၅ပါးကိုပဲခေါ်တာပဲလေဒါမို့သေမင်းမြင်ဘူးလားဆိုမမြင်ဘူးဆိုရင်မှတ်ထောင်ကြည့်လို့ပြောရတာနော်အဲ့ဒီနေ့မှန်ကြည့်ရင်တော့အင်းငါနဲ့သေမင်းနဲ့တွေ့ခဲ့တယ်လို့ပြောတွေ့ကြည့်လိုက်ပေါ့ကွာသေမင်းဆိုတာတခြားအလာရမမဟုတ်တာအဲ့ဒီဧဝံလောကံအဝိခန္တံမစ္ဆူရာသာနပတတိမောဂရသာကိုမြတ်စွာဘုရားဟောတာမင်းအဲ့ဒီတိုင်၃ညအနေနဲ့ရှုနိုင်ပြီဆိုရင်မင်းကိုသေမင်းကတွေ့မှာမဟုတ်တော့ဘူးသေမင်းကမင်းကိုဘယ်တော့မှမမြင်နိုင်တော့သေမင်းနဲ့တူတူပုံလို့ရသွားပြီပေါ့ဆိုလိုတာနိဗ္ဗာန်ရောက်သွားရင်သေမင်းမှမရှိတော့တာဟိုခန္ဓာမှမဖြစ်ရင်ခန္ဓာကသေမင်းဆိုတော့ခန္ဓာမရှိတဲ့နိဗ္ဗာန်ရောက်သွားရင်ဒါသေမင်းမမြင်ဘူးလို့ပြောတာပေါ့ဒါရီရချိုရီရတင်စားပြီးတော့မြတ်စွာဘုရားဟောတာအဲ့ဒါလို့ပြောမှလဲလောကမှာတဘာဝတရားကိုဒီနားလေကြမှာဖြစ်တယ်သဘောပေါက်ကြမှာဖြစ်တယ်ပေါ့အဲ့ဒါလို့ရှုမှတ်ဆင်ញင်လိုက်တဲ့အခါကျတော့တုံညာသဘောတွေကိုထပ်ပြီးတော့ရှုလိုက်တာအဲ့မှာပဋိသင်္ခာညာကပို့ပြီးတော့ပြန်သုံးသတ်တယ်ဆိုတော့အောက်ပိုင်းကโอ้อุริยะญาณุปิงญาณุปยญาณุสวาริเปลี่ยนพี่แล้วยินตันหลองลงได้ตัวเว้ยเนาะโอ้ต้อ40รู้บารู้สว่าไอ้มาถัดพี่แล้วชุดต้อ40สว่าโหต้อก็บอกได้หมดอนิจจต้อทุกขต้ออนัตตต้อสว่าอนิจจอณีเนี่ยชุดเลยทุกขอณีเนี่ยชุดเลยสว่าไอ้ปาลีสาเวมาต้อสวยสกะลงปารา40จ่อชื่อအဲ့ဒါတော့40လို့ခေါ်တာ။ရှုတဲ့အနေထားတွေ40ရှိတယ်။အဲ့ဒါတွေကိုပဋိသင်္ခာညာအနေနဲ့ရှုလိုက်တာတဲ့။ရှုလိုက်တဲ့အခါခုနသုံးညာသဘောတွေကိုသေးသေးချာချာရှုမှတ်နိုင်လာပြီဆိုလို့ရှိရင်ပဋိသင်္ခာညာရင့်ကျက်လာတဲ့အခါမှာဘာဖြစ်လာတော့ဆိုတော့သင်္ခါရုပ္ပခဏ်ဉာဏ်ဆိုတာဖြစ်လာတယ်တခြင်းအဲ့တော့သင်္ခါရုပ္ပခဏ်ဉာဏ်ဆိုတာဘယ်လိုဟာကိုခေါ်တာလဲအခုပြောတဲ့မုသိတုကမြတာတို့ပဋိသင်္ခါဉာဏ်တို့သင်္ခါရုပ္ပခဏ်ဉာဏ်တို့ဆိုတာဒီဉာဏ်သုံးခုကတူတူပဲတဲ့အသေးပဲအနေနဲ့အခိလို့အချိန်ချင်းထက်ထက်ရှုမှတ်လိုက်တဲ့အခါမှာသင်္ခါရတရားတွေရဲ့အပြည့်အနာစာတွေကိုမြင်လာတဲ့အခါသင်္ခါရတရားတွေရဲ့အားနည်းချက်ပြော့ွက်တွေအလုံးမြင်လာပြီးတော့ကြည့်တဲ့အခါမှာအရင်ကလိုသင်္ခါရတရားတွေပေါ်မှာဖယဉဏ်နဲ့ကြောက်စရာလို့လည်းမမြင်တော့ဘူးတဏှာအတွေးနဲ့သူကနှစ်သက်စရာလို့လည်းမမြင်တော့ဘူးကြောက်စရာဆိုတဲ့အတွေးလည်းသူမှမရှိတော့ဘူးပဋိသင်္ခါဉဏ်နဲ့ဒီဒီချာချာဆင်ញင်သုံးသပ်လိုက်တဲ့အခါမှာအသိဉာဏ်တစ်ခုတိုးတက်ပြီးတော့လာတယ်။အဲ့ဒီတိုးတက်လာတဲ့အသိဉာဏ်ကသင်္ခါရုပ္ပခာဉာဏ်ပဲ။သင်္ခါရုပ္ပခာလို့ဆိုတဲ့အတိုင်းသင်္ခါရဥပ္ပခာသင်္ခါရတရားတွေကိုလက်လျူရှုနာတယ်။နော်။ဘာလို့လို့ဆိုသင်္ခါရတရားတွေထဲမှာရှာကြည့်တော့ဘာတစ်ခုမှမတွေ့တာ။မတွေ့တဲ့အခါကျတော့သုံးညသဘောတွေပဲတွေ့တဲ့အခါကျတော့အဲ့ဒီသင်္ခါရတွေပေါ်မှာသူကလိလိရှုလာတယ်။နော်။သင်္ခါရတွေကိုလိလိရှုလာတယ်။ချစ်ချင်း၊မုန်းချင်း၊ဟိုကြောက်ချင်း၊နှစ်သက်ချင်းဆိုတာမရှိတော့။သင်္ခါရတွေကိုအာရုံပြုလို့အရင်ကတော့သင်္ခါရတွေကကြောက်เสียရပဲဆိုတဲ့အတွေးအဲ့ဒီအတွေးလည်းမရှိတော့။သင်္ခါရကြတရားတွေကကျဉ်းနှက်เสียရဆိုတဲ့အတွေးလည်းမရှိဘူး။မရှိတဲ့အခါသင်္ခါရတရားတွေပေါ်မှာလက်လျော့တဲ့သဘောတော့မဟုတ်ဘူးသင်္ခါရတွေပေါ်မှာဟိုပြာရမခတ်တော့ဘူးလို့ဆိုလို့တယ်သူ့တဘာဝဒီတိုင်းပဲရှိတယ်ဆိုတော့ပေါ်မှာတိသွားတော့အေးစစ်စိတ်ကိုငြိမ်အောင်ထားနိုင်သွားတဲ့ညာသင်္ခါရဥပ္ပခာညာပဲနော်သင်္ခါရကိုဥပ္ပခာရှုတယ်လို့ပြောတာဥပ္ပခာရှုလိုက်တယ်ဆိုတာခုနလိုကြောက်တာဆိုတာလည်းမရှိဘူးနှစ်သက်တယ်ဆိုတာလည်းမရှိဘူးဒါကြောင့်မို့ကြောင်မှုနှစ်သက်မှုဒီနှစ်ခုကို ဖယ်ရှားပြီးတော့သင်္ခါရတွေပေါ်မှာတည်ငြိမ်တဲ့အနေအထားနဲ့ရှုလာနိုင်တယ်တဲ့အဲ့ဒီတည်ငြိမ်တဲ့အနေအထားနဲ့ရှုမြင်တာကိုပဲသင်္ခါရုပ္ပခဏ်ညာလို့ဒီလိုခေါ်တယ်သင်္ခါရုပ္ပခဏ်သင်္ခါရတွေပေါ်မှာဥပ္ပခာဆိုတာလစ်လျူရှုတယ်ဆိုတဲ့သဘောကဘာလို့ပြောတာတော့ဆိုရင်ကြောက်ချင်းဆိုတာလည်းမရှိတော့ဘူးသင်္ခါရတွေကဒီတိုင်းပဲဖြစ်ပြီးရင်ပြတ်သွားမှာပဲဆိုတဲ့သဘောတရားတွေကိုသူကနားလည်ပြီးသဘောပေါက်လာတယ်ပေါ့အဲ့ဒါကိုသင်္ခါရုပ္ပခဏ်ဉာဏ်လို့ခေါ်တယ်ဝိပဿနာဉာဏ်နဲ့မှတော့ဒီသင်္ခါရုပ္ပခဏ်ဉာဏ်အမြင့်ဆုံးပဲရှေ့ပိုင်းကဝိပဿနာဉာဏ်တွေကပြရခတ်တယ်နည်းနည်းဘုရားပြရခတ်တယ်ဆိုတော့အပြည့်တွေမြင်လာတဲ့အခါမှာအာကြောက်စရာကြီးပဲလို့မြင်လာတယ်အရိနဝစိတ်ပြည့်ဒီပေယတုပ္ပထာနာနောက်စိတ်ပြည့်စေအဤလို့မြင်လာတယ်ဒါအရိနဝအပြစ်တည်းမြင်လာတယ်နိဗ္ဗိဒညင်ငွေစရာဤမြင်လာတယ်နောက်ဘုသိတုကမြတ်ဒါလှုပ်ချင်လာတယ်ပဋိသင်္ခါပြန်ပြီးတော့ချက်ကင်လှုပ်လာတယ်တော့ဒါတွေကသင်္ခါရတရားလွတ်ရလွတ်ကြောင်းနေရုံထွက်ဖို့ကြိုးစားနေတဲ့သဘောတွေပဲနောက်ဆုံးကြတော့အဲ့ဒီလိုရုံထွက်ပြီးတော့ကျူစားနေခြင်းအပြင်ပြာရခတ်နေခြင်းအပြင်အမှန်တရားပျောက်ွယ်သွားနိုင်တယ်။သင်္ခါရတဲ့ပေါ်မှာချစ်ချင်းမုန်းခြင်းကြောက်ရွံ့ခြင်းဆိုတာတွေကင်းသွားပြီးတော့အသင့်အင့်ပုံမှန်နှလုံးသွင်းတဲ့သင်္ခါရုပ္ပခဏ်ဉာဏ်ဖြစ်သွားတယ်။အဲ့ကြတော့မှစိတ်တက်ကတည်ငြိမ်သွားတာ။တည်ငြိမ်သွားပြီဆိုတော့မှ तू ကနိဗ္ဗာန်ဆိုတာကိုရှာတွေ့မှာဟုတ်ရှောင်ရခတ်နေလို့ရှိရင်နိဗ္ဗာန်ဆိုတာရှာမတွေ့ဘူးလေတခါတလေလူတွေမှာမဲတင်လုံးအားကြီးတယ်မဲတင်တယ်လို့ခေါ်တာပေါ့စိတ်ကသိအာယုံဆိုင်လုံးအားကြီးလို့ရှိရင်ချော်ထွက်သွားတတ်တယ်ချော်ထွက်သွားတယ်ဥပမာမြပြစ်တဲ့အခါတို့ဘာလို့ဆိုကြည့်တယ်လူကသိပြီးတော့စိုးရင်စိတ်တွေနဲ့ဒီလိုမဲတင်ပြီးလုံးမဲ့ဆိုရင်ချော်သွားတယ်စိတ်အေးလေအင်းနဲ့လုံးလို့ရှိရင်ဖြောင်းတယ်အဲ့ဒါလိုပဲတခြားညံနေလေနည်းနည်းနှောက်ရှက်မှုတွေဖြစ်လို့အဲ့ဒါတွေကိုရှော့ချလိုက်တဲ့အခါကျတော့ပုံမှန်တည်ငြိမ်သွားတဲ့အနေအထားတစ်ခုကိုရသွားတယ်။အဲ့ဒါကိုသင်္ခါရုပ္ပခဏ်ဉာဏ်လို့ခေါ်တယ်။အဲ့ဒီဉာဏ်ရလာပြီးရင်တည်ညာဟာရှင်းကျက်လာတဲ့အခါမှာသင်္ခါရုပ္ပခဏ်ဉာဏ်ကိုလွန်မြောက်သွားလို့ရှိရင်ဘာဖြစ်လာတော့သင်္ခါရတွေပေါ်မှာလက်တွေ့ရှုလာနိုင်လို့ရှိရင်သူကအနုလောမဉာဏ်ဆိုတာဖြစ်လာတယ်။သင်္ကာရုပ္ပကဉာဏ်ကိုဆက်လက်ပြီးတော့ကြိုးစားအထောက်လိုက်လို့ရှင်ဒီတရားတရားတွေကလည်းပို့ထက်လာတယ်။ပို့အားကောင်းလာတယ်။ဝိရိယတွေကလည်းပို့အားကောင်းလာတယ်။တတိတွေကလည်းပို့အားကောင်းလာတယ်။သမာဓိတွေကလည်းပို့အားကောင်းလာတယ်။ပို့အားကောင်းလာသည့်အတွက်ကြောင့်သင်္ကာရုပ္ပကဉာဏ်ကလည်းပို့ပြီးတော့ထက်မြက်လာတယ်တည်ငြိမ်လာတဲ့အခါကျတော့ပုံပြီးထက်မြက်မှုတွေဖြစ်လာတယ်။အဲတော့သင်္ခါရအာယုံကိုတော့သူလက်လွတ်တာမရှိဘူး။ဒီသင်္ခါရကိုပဲအနိစ္စဒုက္ခအနတ္တနဲ့ရှုတယ်။သုံညာလို့ရှုတယ်။အဲ့လိုရှုတဲ့ဟာပို့ပြီးတော့တည်ငြိမ်လာ။တည်ငြိမ်လာလို့သင်္ခါရတွေကိုလက်လွတ်နိုင်တဲ့အနေအထားမျိုးထိအောင်ဆက်ရောက်လာတယ်ပေါ့။နောက်ဆုံးအခြေအနေတစ်ခုရောက်လာဒါကကျော်လွှားရမယ့်အနေအထားတစ်ခုရောက်လာတယ်။အဲ့ဒါကိုအနုလောမဉာဏ်လို့ခေါ်တယ်။ဒီသင်္ခါရုပ္ပကဉာဏ်ရဲ့နောက်မှကပ်ပြီးတော့ဖြစ်တဲ့ဝိပဿနာဉာဏ်ကိုအနုလောမဉာဏ်လို့ခေါ်တယ်။အဲ့ဒီအနုလောမဉာဏ်ရဲ့ရှေ့ပိုင်းကဘာဟုအောင်ပြုတာတော့ဆိုသင်္ခါရပဲအောင်ပြုတာ။ဝိပဿနာဉာဏ်ကသင်္ခါရပဲအောင်ပြုတယ်။အဲ့ဒီဉာဏ်ဉာဏ်ဖြစ်လာတဲ့အခါဒီဉာဏ်ဖြစ်ပြီးတော့ဒီဝိပဿနာဒီခုဉာဏ်ဖြစ်နေတာကဝိပဿနာမက်လို့ခေါ်တယ်ပုပ္ပပါကမက်ကဝိပဿနာမက်ဆိုလိုတာကဝိပဿနာဉာဏ်ဆိုတာလဲမက်ကရှိပါနဲ့ဖွဲ့စည်းထားတာလောကုတ္တရာမက်ဆိုတာလဲမက်ကရှိပါနဲ့ဖွဲ့စည်းထားတာသဘောချင်းအပြင်တူနေတယ်နော်မဲ့လို့ခေါ်တာတွေကဘာတွေခေါ်တာတော့ဆိုရင်တမ္မဒိဋ္ဌိတမ္မသင်္ကပ္ပတမ္မဝါစာတမ္မကမ္မန္တတမ္မအာဇီဝ သမဝယမသမတတိသမသဝရီဒီရှိခုအပေါင်းကိုမေကလို့ခေါ်တယ်။နော်အဲ့ဒါကြီးကရင့်ကျက်လာ။ဝိပဿနာအနေနဲ့အဲ့တော့ဘာကွာတော့ဆိုရင်လောကုတ္တရမက်နဲ့ဝိပဿနာမက်နဲ့ဘာကွာတော့လို့မေးမယ်ဆိုရင်ဝိပဿနာမက်ကသင်္ခါရကိုအောင်ပြုတယ်။လောကုတ္တရမက်ကျတော့နိဗ္ဗာန်ကိုအောင်ပြုတယ်။ဟိုဘက်ကန်းနဲ့ဒီဘက်ကန်းပဲ။အာယုံပြောင်းသွားတယ်အဲ့ဒါလေးကကွဲပြားခြားနာချက်လေးပဲဝိပဿနာသမ္မာဒိဋ္ဌိတို့ဘယ်ငယ်၈ပါးကပုပ္ပဘာကမဲ့လို့ခေါ်တယ်သူကဘာကိုအောင်ပြုတော့သင်္ခါရတရားတွေရဲ့ဖြစ်မှုပြက်မှုအနိစ္စဒုက္ခအနတ္တဝဲအောင်ပြုတယ်အဲ့ဒီကနေပြီးတော့ကုပြောင်းသွားတယ်လောကုတ္တရမဲ့ကြတော့ဘာကိုအောင်ပြုတာတော့နိဗ္ဗာန်ကိုအောင်ပြုတယ်ဒါကွဲပြားမှုပဲအဲ့ဒီနိဗ္ဗာန်ကိုအာယုံပြုနိုင်တဲ့မဲ့ပေါ်လာတော့မယ်ဆိုရင်သူကမဲ့ပေါ်တဲ့အခါမှာအနိစ္စလို့ရှုနေတော့ပေါ်တာရှိတယ်။ဒုက္ခလို့ရှုနေတော့ပေါ်တာရှိတယ်။အနတ္တလို့ရှုနေတော့ပေါ်တာရှိတယ်။ရှေးပိုင်းကရှုမှတ်မှုကိုအနုဘောဓဉာဏ်လို့ခေါ်တယ်။မဲ့ပေါ်လာတဲ့ဉာဏ်ကြတော့ပဋိဝေဒဉာဏ်လို့ခေါ်တယ်။ကွဲပြားသွားတယ်နော်။ဒီအမည်လေးတဲ့အဲ့မှာသကုမကုကလေးသကုမကုလေးသင်္ခါရနဲ့ခွဲထားတာသကုမကုအဲ့တော့အနုဘောဓဉာဏ်ဆိုတာဟာဝိပဿနာဉာဏ်ပဋိဝေဒဉာဏ်ဆိုတာမဉ္ဇဏ်ဖို့ဉာဏ်အနုဘောဓောပိဧကိသောပဋိဝေဒသမ္ပန္တောတဲ့အချို့သောအနုဘောဓဉာဏ်သည်ပဋိဝေဒဉာဏ်နဲ့ဆက်မိသွားတယ်။ဘာပြောတာတော့ဆိုသင်္ခါရကိုအနိစ္စလို့ရှုရင်နိဗ္ဗာန်ကိုတွေ့သွားတယ်။နိဗ္ဗာန်အာယုံကိုအာယုံပြုနိုင်သွားတယ်။ဒါတခုသင်္ခါရကိုဒုက္ခလို့ရှုရင်လည်းနိဗ္ဗာန်နဲ့တွားတွေ့တယ်။သင်္ခါရကိုအနတ္တလို့ရှုရင်ကနေပြီးတော့လဲနိဗ္ဗာန်အာယုံတွေ့တယ်။နောက်အစ္ဆဒသင်္ခါရကိုရှုရင်ကလည်းနိဗ္ဗာန်နဲ့တွေ့နေတယ်။ဗဟိတသင်္ခါရကိုရှုရင်လည်းနိဗ္ဗာန်ကိုတွေ့တယ်။တွေ့ပုံတွေ့နည်းတွေကအများကြီးပဲ။ကိုလုံးနေတာရှုနေတာတခုပဲ။ဘယ်နေရာကဆက်သွားမယ်ဆိုတော့သူ့အချိန်နဲ့သူတွားတာပဲ။နော်ဘယ်ဟာလို့ပြောလို့မရအဲ့တော့ဝိပဿနာကတော့သင်္ခါရကိုပဲရှုမှာပဲသင်္ခါရကိုရှုနေတယ်အသင်္ခါရရှုလို့ဒီအနုဘောဓဉာဏ်ကရင့်တန်လာလို့ပဋိဝေဒဉာဏ်ဘက်ကိုကူးတော့မယ်ဆိုတဲ့အချိန်လေးမှာသင်္ခါရုပ္ပခဏ်ဉာဏ်ဟာအနိစ္စဒုက္ခအနတ္တလို့သုံးသပ်ပြီးတော့ဘဝင်ကျသွားတယ်အဲ့ချင်းဘဝင်ကျသွားတယ်ဆိုတာခြေနတ္တကိုပြောတာမဟုတ်ဘူးနော်ဘဝင်စိတ်ဖြစ်သွားသင်္ခါရုပ္ပကညာဖြစ်လာပြီးတဲ့အခါဘဝင်စိတ်ဖြစ်သွားတယ်။အဲဒီဘဝင်စိတ်ဖြစ်လာပြီးတော့ဘဝင်ရဲ့အခြားမဲ့မှာသင်္ခါရုပ္ပကညာနဲ့ပဲနောက်ဆုံးမဲ့ညာနဲ့ပဲကုမဲ့အနုလောမညာနဲ့သင်္ခါရတရားတွေကိုအိဋ္ဌလို့ရှုပြန်တယ်ဒုက္ခလို့ရှုတယ်အနတ္တလို့ရှုတယ်။အဲဒီလိုသင်္ခါရတရားတွေကိုအာယုံပြုတ်ပြီးတော့ဝိသိစိတ်ဖြစ်ပုံလေးကိုသူပြောထားတာအဲ့ဒီအချိန်မှာမနောဒရဝိဇန်ဆိုတဲ့စိတ်ဖြစ်လာတယ်မနောဒရဝိဇန်ဆိုတာအာယုံအသိကိုယူပေးတဲ့စိတ်ပဲသူမပါရင်နောက်ထပ်အာယုံမဖြစ်နိုင်သူကနေယူပေးလိုက်တယ်ဒိသဒုက္ခအနတ္တဆိုတဲ့အာယုံကိုသူကယူပေးလိုက်တော့မနောဒရဝိဇန်စိတ်ဖြစ်လာတယ်အဲ့မနောဒရဝိဇန်စိတ်ကဘဝင်းကိုဖလက်ပြောင်းလိုက်ပြီးတော့ဒီရှုမှတ်တဲ့အနိစ္စဒုက္ခအနတ္တလို့ရှုမှတ်တဲ့စိတ်အစဉ်ကိုသင်္ခါရအာယုန်နဲ့ပဲပြန်ပြီးတော့ဖြစ်လာတယ်။ပထမဆုံးဖြစ်တဲ့စိတ်ကိုပရိက္ခံလို့ခေါ်တယ်။အနုလောမညာနဲ့မှာပထမဆုံးဖြစ်တဲ့စိတ်ကိုပရိက္ခံ preliminary ပြင်ဆင်မှုဘယ်ရာပဲဖြစ်ရှေ့ဥစ္စာပြင်ဆင်မှုဆိုတာရှိတယ်ပရိက္ခမပြီးတဲ့အခါကျတော့အနုလုံးမပြီးတဲ့အခါကျတော့ပရိက္ခဥပ္ပစာနေဥပ္ပစာပြီးတော့အနုလုံးဆိုတာဖြစ်တယ်။သုံးခုဖြစ်တယ်။နော်ပရိက္ခမနာမည်နဲ့ပထမဇောဖြစ်တယ်။ဥပ္ပစာနာမည်နဲ့ဒုတိယဇောဖြစ်တယ်။အနုလုံးအနေနဲ့တတိယဇောဖြစ်တယ်။အဲ့ဒီပရိက္ခဥပ္ပစာ အနုလုံတို့သုံးခုဖြစ်ပြီးတဲ့ဇောသုံးရင်ကြပြီးတဲ့နောက်မှာခုတ္တဘူးဆိုတဲ့စိတ်လာအဲ့ဒီပရိကံဥပ္ပစာအနုလုံဒီသုံးခုကသင်္ခါရကိုအာရုံပြုနေတာခုတ္တဘူးရောက်တဲ့အခါကျတော့အဲ့ဒီနေရာလေးမှာကူးသွားတယ်ခုတ္တဘူးဆိုတဲ့နာမည်ကသူကခုတ္တခုတ္တဆိုတာခုတ္တရဆိုတာအနှဲ့သိဘူးဆိုတာဖြစ်စေသို့မဟုတ်ခုတ္တဆိုတာအနှဲ့ဟောင်းဘူးဆိုတာဖြစ်စည်းတာကြော်လွားတာအနှဲ့ဟောင်းကိုကြော်လွားပြီးတော့အနှဲ့သိကိုဖြစ်စေတိဗ္ဗေနှစ်ခုယူထားတယ်အနှဲ့ဟောင်းဆိုတာကပြောတာတန်တရာထဲမှာနေတဲ့ပုထုဇဉ်ရဲ့အနှဲ့အနှဲ့ဟောင်းပုထုဇဉ်အနှဲ့ကိုဖြတ်ကျော်ပြီးတော့အရိယာအနှဲ့ပဲကိုကူးတယ်ခုတ္တရဘူးတန်တရားကိုဖြတ်ကျော်ပြီးတော့နိဗ္ဗာန်ပဲကူတာခုတ္တဘူးပေါင်းကူလေးလို့ဆိုလိုတယ်ခုနကပရိကံဥပ္ပစာအနုလုံဆိုတဲ့ဒီဇောတွေကဒီဇောသုံးခုကသင်္ခါရကိုအိစ္ဆဒုက္ခအနတ္တလို့ပဲရှုတယ်အဲသူတို့နောက်မှာဖြစ်လာတဲ့ခုတ္တဘူးကြတော့နိဗ္ဗာန်ကိုအာရုံပြုလိုက်တယ်သူကအဲ့ဒါပြီးတဲ့အခါကျတော့သတ္တပတိမက်ဆိုတာဖြစ်လာတယ်တစ်ချိန်ပဲဖြစ်တယ်ပြီးရင်ဖို့ဖို့ပေါင်းတဲ့အခါကျတော့ဇောဆိုတာခုနှစ်ကြိမ်ပုံမှန်အပြင်ခုနှစ်ကြိမ်ဖြစ်လို့ပရိကံဆိုတာတစ်ကြိမ်ဥပ္ပစာဆိုတာတစ်ကြိမ်အနုလုံဆိုတာတစ်ကြိမ်ခုတ္တရဘူးကတစ်ကြိမ်မက်ဆိုတာကတစ်ကြိမ်ဖို့ဖို့နှစ်ကြိမ်ဆိုတော့ဇောခုနှစ်ကြိမ်ဖြစ်သွားတယ်နော်ဇောခုနှစ်ကြိမ်အဲ့ဒါအစွမ်းထက်တဲ့စိတ်တွေပဲအဲ့ဒီအချိန်လေးမှာကူးသွားတယ်နိဗ္ဗာန်ကူးတယ်ဆိုတာအဲ့ဒီအချိန်မှာကူးတယ်အဲ့ဒီရှိပိုင်းကတော့သင်္ခါရုပ္ပကဉာဏ်နေဖြစ်တယ်။သင်္ခါရုပ္ပကဉာဏ်ရင်တန်လာပြီးတော့ခုနအနုဘောဓဉာဏ်တွေကပฏิဝေဒဉာဏ်နဲ့ဆက်ဆက်တော့မယ်ဆိုလို့ရှိရင်တော့အခုလိုနောက်ဆုံးအနေနဲ့သင်္ခါရတရားကိုအောင်ပြုတဲ့သောစိတ်တွေကိုပရိကံဥပ္ပစာနုလုံခုတ္တဘူးမဲ့ဖို့ဖို့ဆိုပြီးတော့အဲ့ကြလေးမှကုသွားတာ။အဲ့တော့ခုတ္တဘူးဆိုတဲ့တရားဟာဝိပဿနာလားလို့ဆိုဝိပဿနာမဟုတ်မဲ့လားလို့ဆိုမဲ့လည်းမဟုတ်တွက်ချာကပေါင်းကူလေးပေါင်းကူတရားလေးနဲ့ရေမြောင်းလေးကိုကြော်လိုက်တယ်လို့ပဲသူကသူကနိဗ္ဗာန်ကိုအာရုံပြုထားတော့မက်ဆေ့ရဲ့ဟိုအဝိဇ္ဇာနေရာမှာသူရှိတယ်ပေါ့နိဗ္ဗာန်ဆိုတဲ့အာရုံကိုယူပေးတာသူကယူပေးလိုက်တာမက်ဆေ့ပေါ်ဖို့အတွက်ရှေ့ပြေးလေးပေါ့သူကမက်ဆေ့ပေါ်ဖို့အတွက်အချိန်လေးတစ်ခုဖန်တီးပေးလိုက်တယ်အဲ့ဒါနောက်ကမက်ဆေ့ပေါ်လာတယ်အဲ့ဒီအချိန်မှာအာယုန်นี่မတူတာလေးကိုသတိထားပရိကံဥစ္စာအနုလုံရဲ့အာယုန်ကသင်္ခါရခုတ္တရူကနိဗ္ဗာန်အာယုန်နောက်ကဖြစ်လာတဲ့မက်တုဖို့ကလည်းနိဗ္ဗာန်အာယုန်နိဗ္ဗာန်ကိုအာပြုတဲ့ဇောက၄ဇောနော်ကတ္တဘူးရဲ့မဇောရဲ့ဖူဇောနှစ်ကြိမ်ရဲ့လေးခုကဟိုသုံးခုကသင်္ခါရကိုအာရုံပြုတယ်။ဒါနောက်ဆုံးအချိန်လေးမှာအဲ့လိုအာရုံပြုတာ။အဲ့ဒီသင်္ခါရုပ္ပခဉ္ဇရင့်တန်လာတဲ့အခါကျတော့နိဗ္ဗာန်ဘက်ကိုမကြခဏတော့တွားတော်ပြီးရေဝဲတဲ့သဘောပေါ့။နိဗ္ဗာန်ကိုမကူးနိုင်သေးဘူးဆိုရင်သူကဒီဘက်ကိုပြန်ပြန်သွားပါနဲ့ဥပမာပေးထားတော့ဆိုရင်ရှေးခေတ်တုန်းကသင်္ဘောနဲ့ခီးသွားတဲ့လူတွေဟာဒိတာကာကဆိုတဲ့ကန်းချီငှက်ကိုခေါ်ဆောင်သွားကြတယ်သင်္ဘောပေါ်တင်သွားကြတယ်တော့ပင်လေတဲ့ဆိုတာကမ္မဏိပါမဏိဘာမှမြင်ရတာမဟုတ်ဘူးမမြင်ရတဲ့အခါကျတော့ကန်းဒီပါတွေမြေပြင်တွေရှိသလားဆိုတာကိုသိဖို့ရတဲ့ငှက်ကိုလှော့ရတယ်သူတို့အဲ့ဒီငှက်ကပင်လယ်ထဲမှာလှက်ပတ်ပြန်ပြီးကမ်းတွေ့လို့ရှိရင်သူကတခါလဲပြန်သွားတော့သူပဲသွားတယ်ဆိုတာကြည့်ပြီးအဲ့နောက်လိုက်ရတယ်အကယ်၍ကမ်းမတွေ့ဘူးဆိုလို့ရှိရင်သူကဒီသင်္ဘောရွက်တိုင်ပဲပြန်လာပြီးတော့နားတယ်သူကအဲ့မှာပဲပြန်နားတယ်အဲ့ဒါလိုပဲသင်္ခါရုပ္ပခဉ္ဇာလည်းပဲနိဗ္ဗာန်ကိုကြည့်တယ်နိဗ္ဗာန်ကိုတွေ့ရင်တော့တခါလဲကူးသွားတာမတွေ့ဘူးဆိုရင်တော့ဒီဘက်ကိုပြန်လာတယ်အဲ့တော့နိဗ္ဗာန်ဆိုတာဘ ဘယ်လိုမြင်ရတာတော့ဆိုသင်္ခါရဏံအပုဝတိသင်္ခါရတရားတွေရဲ့မဖြစ်တဲ့အနေထားကိုဒါနိဗ္ဗာန်လို့ခေါ်တာပဲနော်အနိမိတ်တံအပောတံဝိသင်္ခါရနိရောဓံနိဗ္ဗာန်အာရဏအာရမဏံကုရုမာဏံလို့ပြောသင်္ခါရအယိမ့်နိမိတ်တွေမရှိတော့ဘူးသင်္ခါရတွေဖြစ်မှုမရှိဘူးသင်္ခါရကင်းသွားတဲ့အနေထားမျိုးသင်္ခါရအာယုံရဲ့ပျောက်ဆုံးသွားတာဝိသင်္ခါရသင်္ခါရကင်းသွားတဲ့အာယုံတစ်ခုအဲ့တော့နိဗ္ဗာန်ကိုမြင်တယ်ဆိုတာသင်္ခါရမရှိတဲ့အနေနဲ့မြင်တယ်လို့ဒီလိုမှတ်ရဒါမှနိဗ္ဗာန်ဟာတစ်ခုတည်းဖြစ်မှာပေါ့နော်အဲ့ဒီသင်္ခါရမရှိတော့တဲ့ကိုရှုနေတဲ့သင်္ခါရအဲ့ဒီအချိန်မှာပြတ်ထွက်သွားတယ်သင်္ခါရတရားကိုရှုနေတာလို့ကအနိစ္စဒုက္ခအနတ္တနဲ့ရှုနေတယ်အဲ့ဒီရှုနေတဲ့သင်္ခါရတရားဟာပျောက်သွားတယ်ဒါကြောင့်မို့လို့တမ္မာအဖြစ်အိတ်ငိုက်သွားတဲ့လူကလည်းရှုမှတ်တာပျောက်သွားပြီဆိုပြီးတော့နိဗ္ဗာန်ထင်သေးတယ်အဲ့ဒါမျိုးကလည်းရှိတတ်သေးတယ်နော်တကယ်ကိုလန်းလန်းဆန်းဆန်းနဲ့ပြီးပြင်းပြင်းကြီးတွေ့မှသာအမှန်လို့ယူရမှာဖြစ်တယ်ပေါ့ကိုရှုတဲ့အာယုံလေးပျောက်သွားတာနဲ့နိဗ္ဗာန်လို့သွားဆွဲလို့ကလည်းမဖြစ်ဘူးအဲ့တော့ပြည်ပြင်းပြင်းလန်းလန်းဆန်းဆန်းနဲ့သင်္ခါရအာယုန်တွေမဖြစ်တော့တဲ့အနေအထားတစ်ခုကိုတွေ့လိုက်တာသင်္ခါရဏံအပုတ္တိမတ္တမေဝနိဗ္ဗာန်ဘာဝေပိဆိုတာနိဗ္ဗာန်ဆိုတာသင်္ခါရတရားတို့ရဲ့မဖြစ်မှုတွေပဲဘာလို့ဆိုတလျှောက်လုံးဝိပဿနာတရားဆိုတာသင်္ခါရတွေပဲအာရုံပြုလာတာ။အဒီဆင့်ရောက်လာလို့ရှိရင်ကုတ္တရူဆင့်ရောက်လာရင်အဲ့သင်္ခါရပြတ်ထွက်သွားရှုနေတဲ့သင်္ခါရပျောက်ထွက်သွားအဲ့ဒါကြတော့သင်္ခါရဏအပုတ္တိသင်္ခါရတရားတို့ရဲ့မရှိမှု။တော့ပြောမယ်ဆိုလို့ရှိရင်သစ္စာလေးပါးကိုပြောတဲ့အခါမှာလည်းပဲအဲ့တိုင်ပြောတာပဲ။ဥပိ္ပန္နအပုတ္တိနိရောဓောဆို။ဥပိ္ပန္နအပုတ္တိဆိုတာဒုက္ခသစ္စာနဲ့သဗ္ဗုရိယသစ္စာမဖြစ်တာကိုပြောတာ။အဲ့ဒါလို့ပဲသင်္ခါရဏအပုတ္တိပဲ။သင်္ခါရတို့ရဲ့မဖြစ်တာနိဗ္ဗာန်လို့ဆိုလို့တရားကျင့်လို့တွေ့လာတယ်သင်္ခါရတို့ရဲ့မဖြစ်တဲ့အရာဟုတ်တာနိဗ္ဗာန်ကိုခေါ်လိုက်တာပဲအဲ့လိုဆိုလို့ရပေါ့နော်အဲ့တော့သောတာပန်တွေ့တာလဲသင်္ခါရဏအပုတ္တိပဲတဂရဂံဒီတွေ့တဲ့ဟာအနာဂံတွေ့တာယ ahanan တွေ့တာလဲသင်္ခါရဏအပုတ္တိပဲဖြစ်မှာဓမ္မဒီနိဗ္ဗာန်ဆိုတာတခုတည်းပဲလေအဲ့ဒီသင်္ခါရမရှိတဲ့အရာလေးကိုတွေ့လိုက်တာနဲ့သောတပ္ပတိမက်ကတော့အဲ့ဒီနိဗ္ဗာန်လေးကိုအာရုံပြုလိုက်ပြီးသူကထဲထင်းတဲ့ဝိသေကိစ္စကိုရှင်းပြလိုက်တာလေစာများလို့ပဲသူကမကောင်းတဲ့ဟာဒီနှစ်ခုသောတပ္ပတိမက်နဲ့တွေ့လိုက်တဲ့ဩသင်္ခါရတို့ရဲ့မဖြစ်မှုဆိုတဲ့နိဗ္ဗာန်ကအဲ့ဒါကိုအာရုံပြုလိုက်တာနဲ့တန်တရားကပါလာတဲ့ထဲထင်းတဲ့ဝိသေကိစ္စနှစ်ခုလောင်ကျွမ်းသွားတယ်နောက်တစ်ခါတက္ကရာကဖြစ်ဖို့အထုတ်တဲ့ဝိပဿနာဉာဏ်နဲ့ကြတော့အခုလိုပဲသင်္ခါရတွေမဖြစ်တဲ့အနေအထားကိုတွေးလိုက်တဲ့အခါမှာလောဘဒေါသမောဟတွေယော့နေသွားတဲ့အနေအထားတစ်ခုကိုဖြစ်စေတယ်အနာဂါမိမက်နဲ့အနာဂါမိမက်ကိုရဖို့ဝိပဿနာတရားအထုတ်တဲ့အခါမှာလည်းပဲအခုလိုပဲသင်္ခါရုပ္ပခဉာဏ်ဖြစ်လာတယ်ဖြစ်လာပြီးတဲ့နောက်မှာသင်္ခါရတွေရဲ့ခြုံငိမ့်သွားတဲ့အနေထားမျိုးတွေးလိုက်လို့ရှိရင်ကာမရာဂနဲ့ပြဘာရာကိုလောင်ကျွမ်းပစ်စီလိုက်တယ်အနာဂါမိဖြစ်လာတယ်အနာဂါမိမဲ့ပေါ်လာတယ်နောက်ယဟန္တာရတ္တမဲ့ပေါ်ဖို့ရအတွက်လည်းပဲခုတိုင်းပဲဝိပဿနာရှုတယ်ရှုရင်းနေပြီးတော့သင်္ခါရုပ္ပခဉာဏ်ရောက်လာတယ်ရောက်လာတဲ့အခါအာရှိလာတဲ့အခါမှာသင်္ခါရဏအပုတ္တိသင်္ခါရတွေမဖြစ်တဲ့အခြေအနေကိုမြင်လိုက်တာနဲ့တပြိုင်နက်မာနရဥဒိသရူပရာဂအရူပရာဂမာနဥဒိသအဝိဇ္ဇာဆိုတဲ့ဉာဏ်နဲ့ကိလေသာတွေကိုလောင်လိုက်တယ်။အဲ့နောက်တော့ဗာကိလေသာမှာလောင်ကြမ်းရှိတော့ကုန်သွားပြီ။လေးကဖယ်ရှားတယ်မက်တည်နဲ့ဖယ်ရှား။အဲ့ဒီမက်တည်ဟာနိဗ္ဗာန်ကိုအောင်ပြုတာ။အဲ့ဒီနိဗ္ဗာန်ဆိုတာသင်္ခါရတရားတို့ရဲ့မဖြစ်တဲ့နိဗ္ဗာန်။အဲ့ဒီနိဗ္ဗာန်ကိုအောင်ပြုတာ။နိဗ္ဗာန်ကိုအောင်ပြုလိုက်မှ ဒါစာပေတဘောရပြောပြတာနော်ဘုန်းကြီးတို့ရလားဆိုပေးရအောင်ပါနော်စာပေတဘောရပြောပြတာအဲ့ဒါလိုလုပ်ပြီးတော့နိဗ္ဗာန်ဆိုတာအောင်ပြတာအားလုံးသူတမေယညာနဲ့တပြောရတာအဲ့ဒီပုံစံနဲ့သင်္ခါရတို့ရဲ့မဖြစ်မှုနိဗ္ဗာန်ကိုအောင်ပြလိုက်တာနဲ့ကိလေသာတွေဟာအစင်းစင်းလောင်းလောင်သွားတယ်။အဲ့ဒီမဲဟာတစ်ခါပဲဖြစ်တယ်တဘွားမှာတစ်ခါပဲဖြစ်တယ်သောတပတ္တိမဲဆိုတဘွားမှာတစ်ခါပဲဖြစ်မယ်တဂရဂါမိမဲကလည်းတဘွားမှာတစ်ခါပဲဖြစ်မယ်အနာဂါမိမဲကလည်းတဘွားမှာတစ်ခါပဲဖြစ်မယ်နှစ်ခါမဖြစ်ဘူးအရတမဲဆိုလည်းတဘွားမှာတစ်ခါပဲဖြစ်တယ်အဲ့ဒီမဲတွေကလေးစားရောင်းကြည့်လို့ပဲခိရိတာတွေကိုဆင်းလိုက်ဆင်းလိုက်ဆင်းလိုက်ဖြည့်ဆည်းသွားတာနောက်တစ်ထပ်ဖြစ်တာဖိုးတွေပဲဖြစ်တော့တယ်မဲဆိုတာတစ်ခါပဲဖြစ်တယ်နော်မဲဆိုတာကိလေသာပယ်တဲ့အစင်ပဲခုနကဘဲချိန်ပယ်လိုက်တာတော့ဆိုလို့ရှိရင်ကုတရပူတို့ဝောရဏတို့ကနေပြီးတော့ point down လုပ်လိုက်တဲ့အခါနိဗ္ဗာန်ကိုပြလိုက်လို့နိဗ္ဗာန်ကိုမြင်လိုက်တာနဲ့တပြိုင်နက်ပဲတော့လေဇာနဲ့လို့လေဇာနဲ့ပြစ်တယ်လို့ပါပဲလေဇာနဲ့ point ကိုချိန်ထားပြီးရောက်လိုက်တာနဲ့ short ဆိုပြီးသွားအဲ့ဒါပဲအဲ့လိုသာမှတ်ထားပြီးတော့လွယ်အောင်မှတ်ထားပြီနော်ချိန်သားကဲလိုက်ပြီဆိုရင် तू ကပြစ်လိုက်ပြီပြစ်လိုက်လောင်သွားပြီပြီးပြီနောက်ထပ်ပြန်လောင်เสียမှရှိတော့အဲ့တော့သောတပတ္တိမကဒါပေမဲ့ तू ကဘယ်ချိန်မှပြစ်တာတော့ချိန်သားကဘယ်ချိန်မှ point out လုပ်တာတော့ဆိုရင်အဲ့ဒီခုနခုတ္တရပုတို့ဝောရံတို့အစ်မ point out လုပ်တာ तू ကအဲ့ဒါ point out လုပ်ပြီးတာပဲအဲ့ဒီချိန်မှသင်္ခါရဏအပ္ပတိဆိုနိဗ္ဗာန်နဲ့မြင်လိုက်တာနဲ့တပြိုင်နက်တတိဝိသကိစ္စပြုတ်ကာမရာဂပြဝရပြုတ်ဇဏေကိရိတာတွေပြုတ်အဲ့ဒါလို့သွားတာအဲ့တော့နိဗ္ဗာန်ဆိုတာအခုလို့သွားရတာဖြစ်ပါတယ်။တန်တရာထဲမှာဆိုရင်တော့ဆင်းရဲဒုက္ခတွေမျိုးစုံကြုံတာဖြစ်လို့နိဗ္ဗာန်ရောက်ရင်တော့ဒီဆင်းရဲဒုက္ခတွေအကုန်လုံးချုပ်ငြိမ့်တယ်။ဒါဗုဒ္ဓဟောကြားတဲ့ဝိပဿနာတရားနဲ့နိဗ္ဗာန်တရားပဲတန်တရာနဲ့နိဗ္ဗာန်အကြောင်းပဲဖြစ်ပါတယ်။တရားချက်ကင်သုရသင်ပရိသတ်ပေါင်းတို့ဗုဒ္ဓဟောကြားတော်မူတဲ့နိဗ္ဗာန်ဆိုတာဟာအလွယ်တကူနဲ့ရတဲ့အရာတော့မဟုတ်ဘူးခုလိုဝိပဿနာဉာဏ်ဆင်းစင်းနဲ့စနစ်တကျလှုပ်ထုံးလှုပ်နှီးနဲ့အတိအကျပေါ်ပြထားတဲ့အရာလားဖြစ်လို့မိမိတို့ကိုယ်တိုင်စူးစမ်းကြည့်လို့အောင်မြင်သူလည်းရှိနိုင်တယ်မအောင်မြင်တဲ့သူလည်းရှိနိုင်တယ်သို့သောစူးစမ်းကြည့်ခြင်းအပြင်ဒီဘဝမှာမရရင်နောက်ဘဝမှာရမယ်နောက်ဒုတိယဘဝမှာမရသေးရင်တတိယဘဝမှာရတတိယဘဝမှာမရသေးရင်နောက်တည်းနောက်တဘဝမှာရမယ်တို့ဆိုတယ်။သာပေတဲ့မှာသိုးထရပါရှိတော့ဆိုရင်သေကဏီခုလိုဝိပဿနာတရားကိုအထုတ်ရင်တဲ့သေကဏီကြရင်အစွမ်းကုန်အထုတ်တာဖြစ်သည့်အတွက်ကြောင့်သေကဏီရနိုင်တယ်။ဟုတ်ပြီသေကဏီလည်းမရလိုက်ဘူးဆိုလို့ရှိရင်တော့ဒုတိယဘဝမှာနတ်ဘဝရောက်လို့ရှိရင်ရနိုင်တယ်။အဲ့ဒါမှမရဘူးဆိုလို့ရှိရင်ပါရမီကလည်းရှိထားတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တဲ့ဖះမပွင့်တဲ့အချိန်မှာပြစ္ဆေကဗုဒ္ဓဘုရားနဲ့ရနိုင်တယ်။အကယ်၍ပြစ္ဆေကဗုဒ္ဓပါရမီဖြည့်ထားတာမဟုတ်ဘူးဆိုလို့ရှိရင်ဒီသာသနာရှိနေတဲ့အချိန်မှာနတ်ဘုရားမြမဘုရားတွေမှာရနိုင်တယ်။သို့မဟုတ်ရင်နောက်ဖះမှာရနိုင်တယ်လို့သူတို့ဆိုပါတယ်။ဒါကြောင့်အာလျှော့စရာတော့မရှိပါဘူး။တန်တရားကထွက်ချင်တော့ထွက်ပေါက်ကြည့်ရအခုတိုင်းပဲရှိတယ်ဆိုတာကိုစီကိုစီမှတ်သားပြီးတော့တန်တရားနဲ့နိဗ္ဗာန်အကြောင်းကိုခံမှန်းသိနိုင်တော့အောင်ဝိသုဒ္ဓိမဂ်ကိုခြေခံပြီးတော့ဟောကြားတာဖြစ်လို့မိမိတို့ကိုယ်တိုင်ဆက်လက်ပြီးလေ့လာအထောက်ချင်းဖြင့်ပုံမူရှင်းလင်းလွယ်ကူအောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်
းသာဓုသာဓုသာ
ရှိစေချာယအရှင်ဖေယအ
ရှင်ဖေယ
ဖေယတပည့်တော်တို့သည်
ဖေယတပည့်တော်တို့သည်
ဒ ဓမ္မအတိညာဓမ
္မအတိညာ
ရာရှိမသာလင
်ရာရှိမသာလင
်နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင့်
ဓမ္မအတိညာ
ဓမ္မအတိညာ
ရာရှိစေရန
်ရာရှိစေရန်
ရှိတန်ကြလျက
်ရှိတန်ကြလျက်
ဓမ္မသဖြင့
်ဓမ္မသဖြင့
်ရှင်းရင်ခြင်းပ
ါရှင်းရင်ခြင်းပါ
ပြုလို့ကြ၍
ပြုလို့ကြ၍
အမတဒါနာ
အမတဒါနာ
ဓမ္မဒါနာ
ဓမ္မဒါနာ
တရားအလှတော်ကို
တရားအလှတော်ကို
ပေးလူကြပါကုန်၏
ပေးလူကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတ်သာသာ
မမတ်သာသာ
အာယုန်ထားလျက်
အာယုန်ထားလျက်
သာကြားကြပါကုန်၏
သာကြားကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
တတ္တဝဝတ္ထု
တတ္တဝဝတ္ထု
သုသူရုဖြင့်
သ
ုသူရောဖြင့်ပူဇ
ော်ကြပါကုန်
၏ယနေ့ယခု
ယနေ့ယခု
အာထုပြုလုပ်ကြရသော
အာထုပြုလုပ်ကြရသော
ဤကောင်းမှု
ဤကောင်းမှု
ဤကုသိုလ်စုစုသည
်ဤကုသိုလ်စုစုသည
်နိဗ္ဗာန်ချမ်းသာ
၏နိဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
အကြောင်းထောက်ပံ
ဖြစ်ပါစေသတည်း
ဖြစ်ပါစေသတည
်းဤကောင်းမှု
ဤကောင်းမှု၏
အဖို့ဘာကကို
အဖို့ဘာက
အမိအဖာ
အမိအဖာ
အဖို့အဖွာ
အဖို့အဖွာ
ဆရာသမားမဆာ၍ဆ
ရာသမားမဆာ၍
ဝါသူကဝါသာ
ဝါသူကဝါသာ
လူနတ်မြတ်မာ
လူနတ်မြတ်မာ
သတ္တဝါများတို့အား
သတ္တဝါများတို့အား
အမြအမြ
အမြအမြ
ဝေင့ပါကုန်၏
ဝေင့ပါကုန်၏
ကုသိုလ်အမြ
ကုသိုလ်အမြ
ကိုစီရာကြကုန်သည်ဖြစ်၍
ကိုစီရာကြကုန်သည်ဖြစ်၍
ကိုစိတ်နှပြာ
ကိုစိတ်နှပြာ
ချမ်းသာကြသည
်ချမ်းသာကြသည
်ဖြစ်ကြပါစေကုန်သတည်း
ဖြစ်ကြပါစေကုန်သတည်းအာလုံးသာကြသည်အမြအမြအမြတ်အမြတ်ယူတော်မူကြပါကုန်တော်သာဓုသာဓုသာဓုအာလုံးသာကြသည်အမြတ်အမြတ်အမြတ်ယူတော်